မနေ့ကဒီနေပြည်တော်မှာကျင်းပတဲ့အ ਨੇ ဆုံးခကြင်ငွေတမရေးဆိုင်ရာကော်မတီတွေတွဲဆောင်ဆွေးနွေးပွဲမှာဆိုရင်ဒီအ ਨੇ ဆုံးလောက်ခလာစာကိုတိုင်းနယ်ပြည်နယ်လုပ်ငန်းအမျိုးအစားမခွဲခြားဘဲနဲ့တရက်လောက်ခကိုကျပ်4000ကနေ4800ကျားတက်မှတ်ဖို့ဆိုပြီးတော့ယာယီဆွေးနွေးဆုံးဖြတ်ထားရလို့သိရတယ်ရှင်။အဲ့တော့ဒီရန်ကုန်လိုနေရာမျိုးကအလုပ်သမားတွေအတွက်ကောအခုယာယီဆုံးဖြတ်ထားတဲ့လောက်ခလာစာကအဆင်ပြေနိုင်မလားရှင
်။အဲ့ဒီအခါကျတော့ကျွန်တော်တို့ပြောစရာနှစ်ပိုင်းရှိတာပေါ့။ဘာဖြစ်လို့လဲဆိုတော့အခုကသူတို့ကဟိုဆုံးဖြတ်ချက်ကအတိအကျတော့မဟုတ်သေးဘူး။ဒါပေမဲ့သူတို့ဒီမနေ့ကကျွန်တော်ဒီလောက်ဆိုရင်မြို့သားကော်မတီမှာသူတို့ကဆုံးဖြတ်ချက်3ခုပေါ့နော်တခုကတော့ဒီတနိုင်ငံလုံးအတိုင်းအတာနဲ့တပြေးညီကိုဒီလုပ်ငန်းမျိုးစားမခွဲခြားပဲနေရာဒေသမခွဲခြားပဲသူတို့ကတတ်မှတ်မယ်နောက်တခုကကြတော့အဆိုပြုနှုံသားတွေတိုင်းနယ်ပြည်နယ်တွေကတက်လာတဲ့အဆိုပြုနှုံသားတွေတွေကမှသူကအကုန်လုံးကိုဝင်ကြီးကပြောင်းစုဝင်ကြီးကဥဆောင်ပြီးတော့4400က4000ကနဲ့4800ကျားပေါ့နော်ဒီဆွေးနွေးတတ်မှတ်ဖို့လာပေါ့အတူတူတတ်မှတ်ဖို့ဆိုတဲ့ကိစ္စတရက်ရှိမယ်နောက်တခုကကြတော့အဲ့ဒီမှာ straight core forum တခုပေါ့နော်ဒီနှုံသားနဲ့ပတ်သက်ပြီးတော့ဒီဇင်ဘာမတိုင်ခင်မှာကျင်းပပြီးတော့အဲဒီဒီမှာနောက်ဆုံးပတ်မှာသူတို့ကအမျိုးသားကော်မတီမှာအဲ့ဒီဟာကိုအတူတူဆွေးနွေးပြီးတော့ထုတ်ပြန်မယ်လို့ပြောတာဟုတ်ခင်ဗျအဲ့တော့ကျွန်တော်တို့အတိုင်းဒေသကြီးဒီအလုံသမားကိုယ်စားလှယ်အနေနဲ့ပြောရမယ်ဆိုရင်တော့အခု4400နဲ့4800ဆိုတာကတော့ဒီအလုံသမားအများစုကတော့ဒီကျင်းနေလိမ့်မယ်ဒီအဆင်ပြေလိမ့်မယ်လို့တော့ကျွန်တော်တို့မထင်ဘူးခင်ဗျအခုကျွန်တော်တို့လူနေမှုကုန်ကျစရိတ်ကဒါအနေဆုံးကျွန်တော်မြင်တာထင်တာတဲ့အခြေအနေဆိုရင် 3600 တက်မှတ်ခဲ့စဉ်တုန်းကကျွန်တော်တို့ရဲ့ဒေါ်လာပေါက်ဈေးကကျွန်တော်တို့က1200ရှိခဲ့တယ်အခုကျွန်တော်တို့က4400ပဲဖြစ်မယ်ဆိုရင်အခုကျွန်တော်တို့ဒေါ်လာပေါက်ဈေးဒီဝယ်ဈေးဒီ1300နဲ့မှဟို60ပေါ့နော် 50 အထက်မှာရှိတယ်ပေါ့1350ကဒီဘူမှာတတ်မှတ်ဈေးပေါ့အဲ့တော့ကျွန်တော်တို့ကနှစ်နှစ်တာကြာလာတယ်နှစ်နှစ်ကာလတာရေလျားလာတယ်ကျွန်တော်တို့ဒီ4400ပဲဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့ဒီအလုံသမားတွေရဲ့တည့်ရလောအားကတိုးတက်လာတဲ့ပုံစံမျိုးမတွေ့ရရှိရတာကိုဒါဘယ်ကူရှင်းလင်းတဲ့အခြေအနေတည်းရတွေ့ရမှာပေါ့ခင်ဗျအ
ဲ့တော့ဒီဘလောက်လောက်ဆိုရင်အဆင်ပြေနိုင်မလဲရှင
်ကော်မတီမှာကျွန်တော်ပါဝင်ဆောင်ရွက်နေရရဲ့ကျွန်တော်တို့ဒီအဖွဲ့ချုပ်ကနေစစ်တမ်းတွေလုပ်နေရတဲ့အခြေအနေရဆိုရင်တော့ကျွန်တော်တို့ဒီဟို9000အထက်ပေါ့အခုကျွန်တော်တို့ဒီတွေ့ရှိရတဲ့အခြေအနေရဆိုရင်ဒါ9000လုံးဝကို9000အထက်ကိုဖြစ်မှာကိုရမယ်ဆိုတဲ့အခြေအနေမျိုးပေါ့ကျွန်တော်ဒါအဖွဲ့ချုပ်အတွင်းမှာလည်းကျွန်တော်တို့ကထပ်ဆွေးနွေးပြီးတော့ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကလည်းဒီအနေဆုံးကကြီးငွေနဲ့ပတ်သက်တဲ့သဘောထားကိစ္စကိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလုံးဆိုင်ရာလောကသမဂ္ဂများအဖွဲ့ချုပ် CPM အနေနဲ့ကတော့ဒီပြောမယ်ဟာအခြေအနေတော့ရှိရ
ဒီမနေ့ကယာယီဆုံးဖြတ်လိုက်တဲ့ဒီနှုံသားကိုအတီးဖြစ်မသွားအောင်ဂျာထဲမှာပြင်ဆင်လို့ရအောင်ဘလို့ထပ်ပြီးတော့စူးစမ်းမှုတွေလုံးဆောင်သွားဖို့ရှိမလဲရှင
်ဒါကတော့သက်ဆိုင်ရာပေါ့နော်ကျွန်တော်တို့ဒီအလုံသမားအစုဖွဲ့ဘက်ကသက်ဆိုင်ရာအလုံသမားအစုဖွဲ့တွေရှိမှာပေါ့ခင်ဗျအဲ့ဒီသက်ဆိုင်ရာအလုံသမားအစုဖွဲ့တွေကတော့တို့ရဲ့အမြင်နဲ့တို့ရဲ့တောင်းဆိုတင်ပြတဲ့အခြေအနေပေါ်မှာကျွန်တော်တို့ကအချက်လက်အားဖြင့်ဒီခိုင်ခိုင်မာမာတင်ပြနိုင်မှုအတွက်ကတော့ဒါကျွန်တော်တို့ကပြင်ဆင်မှာပေါ့ဥပမာကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CDU အနေနဲ့ဆိုရင်ကျွန်တော်တို့ကကော်မတီရှိတယ်အနေဆုံးခကြီးငွေဆိုင်ရာကော်မတီဖွဲ့ထားတာရှိတယ်အဲ့ဒီကော်မတီကတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီတိုင်းနယ်ပြည်နယ်နဲ့ဟိုသာအနေဆုံးခကြီးငွေသမဂ္ဂကော်မတီမှာပါရှိနေတဲ့အလုံသမားကိုယ်စားလှယ်တွေလည်းရှိတယ်အဲ့ဒီကိုယ်စားလှယ်တွေရဲ့သူတို့တိုင်းသူတို့ပြည်နယ်မှာတွေ့ရှိရတဲ့အချက်လက်တွေရဲ့အဲကျွန်တော်တို့ဒီအဖွဲ့ချုပ်ကအခုစာပေးဆင်းထားတဲ့ကျွန်တော်တို့ဟိုရလဒ်တွေရှိတယ်အဲ့ဒီရလဒ်တွေရတော့ကျွန်တော်တို့ကတော့ဒီနှုံနာကဘယ်နှုံနာဆိုတာကဘယ်နှုံနာဆိုဒီဖြစ်တင်ဆုံးဆိုတဲ့အခြေအနေမျိုးကိုတော့ကျွန်တော်တို့ကတော့ဒီမျိုးသားကော်မတီကိုလည်းတင်ပြသွားဖို့ရှိမယ်သူတို့တကယ်လို့စိတ်ခူတာဖူရန်ကျင်းပတယ်ဆိုရင်လည်းကျွန်တော်တို့ကအဲ့ဒီဟာကိုအဲ့ဒီဖူရန်မှာကျွန်တော်ကျင်းပို့စားပေါ့တင်ပြနိုင်မှုကျွန်တော်တို့အဖွဲ့ချုပ်အနေနဲ့စူးစမ်းပါပေါ့ခင်ဗျကျွန်တော်တို့အလုံသမားဒီအဖွဲ့ချုပ်အနေနဲ့ပေါ့နော်ကျွန်တော်တို့တင်ပြတဲ့အခါမှာကျွန်တော်တို့ဒီလူချင်းမှုဆန္ဒအရာထက်လက်ရှိဖြစ်နေတဲ့အခြေအနေနဲ့တက်တည်တက်ကြရအထောက်အထားတွေရဘလောက်ဖြစ်သင့်ပါလဲဆိုတဲ့အခြေအနေမျိုးတော့ကျွန်တော်တို့ကပြည်စုံကုန်လုံးသာတင်ပြနိုင်အောင်ကျွန်တော်တို့စူးစမ်းပါပါခင်ဗ
ျဒီအရင်ဆိုရလက်ထက်တုန်းကလည်းအ ਨੇ ဆုံးလောက်ခလာစာကိုတတ်မှတ်လိုက်ပြီးတဲ့အခါမှာဒီလိုတတ်မှတ်လိုက်တဲ့အတွက်ဆိုပြီးတော့ဒီတခြားခန်းစားခွင့်တွေကိုလှုပ်ရှင်တွေဘက်ကမပေးတာမျိုးရှိခဲ့လို့အလုံသမားလှုပ်ရှင်တွေကမှပြဿနာတွေရှိခဲ့တယ်အခုဒီတစ်ခေါက်မှာလည်းဒီလိုတွေမဖြစ်အောင်ဘာတွေများပြင်ဆင်ထားတာမျိုးရှိလဲရှင်
ဟုတ်ဟုတ်ကဲ့ဒီတခါတော့မဖြစ်လာနိုင်တော့ဘူးခင်ဗျာဘာလို့လဲဒီတခါတော့ကျွန်တော်တို့ဒီအလုံသမားကိုယ်စားလှယ်တွေကတကယ်လို့အ ਨੇ ဆုံးအခကျင်းဝင်ဘက်၈နှစ်ရဲ့လောကကနှုံနှားတရက်ထွက်သွားပြီဆိုရင်ဒီကြားကျွန်တော်တို့မှာဒီ allowance တွေပေးထားတာရှိရတချို့စက်ရုံလောက်ရုံတွေပေါ့နော်လုံတဲ့အရာဖြစ်ဖြစ်ကျွမ်းကျင်မှုအရာဖြစ်ဖြစ်ပေးနေတဲ့ allowance တွေအဲ့ဒီရဲ့ဒီခေါင်းစဉ်တွေကပိုထဲကိုသွားပေါင်းတဲ့အခြေအနေမျိုးမဖြစ်အောင်တော့ကျွန်တော်တို့ကဒီအမျိုးသားကော်မတီမှာလည်းကျွန်တော်တို့ကဟိုအလုံသမားကိုယ်စားလှယ်တွေဆွေးနွေးနေတဲ့အပိုင်းတွေရှိရခင်ဗျအဲ့တော့ဘာပဲပြောကျွန်တော်တို့ဒီဟိုစတင်ဥတွေအကောင့်ထဲပေါ်စင်တုန်းကဖြစ်ခဲ့တဲ့အားနည်းချက်မျိုးတော့ဟိုဒီတစ်ခါတော့ကျွန်တော်တို့ဟိုမဖြစ်ဖို့အတွက်အားလုံးဝိုင်းကြိုးစားကြရမယ်ကြိုးစားကြတဲ့အခါမှာအကောင့်လုံးရလက်ရမယ်လို့တော့ကျွန်တော်တို့အနေနဲ့ကတော့အကောင့်ဘက်ကနေကျွန်တော်တို့ကမျှော်လင့်ထားတယ်ခင်ဗျ
ဒီအစိုးရရဲ့လှုပ်ရှင်လှုပ်သမားတွေကိုပြေးလည်နိုင်စေမဲ့နှုံထားတရက်ဖြစ်လာနိုင်မှုအတွက်ကိုရောအစိုးရကိုဘယ်လိုမျိုးများဒီအလုံသမားကိုယ်စားလှယ်အနေနဲ့အကြံပြုခြင်းလဲရှင
်အမှန်တကယ်ကတော့ကျွန်တော်တို့ကဒီဘာပဲပြောဒီ ကျွန်တော်တို့ကဒီအခုပါတော့ FDI နေမဝင်လာတာတို့ကျွန်တော်တို့ကဒီအခုပါတော့SME တွေပြိုလဲသွားမယ်ဆိုတဲ့ကိစ္စရက်တွေပေါ့ဒါတွေကိုလည်းကျွန်တော်တို့ကတစ်ဖက်ရဲ့အမြင်မှုပဲနဲ့ကျွန်တော်တို့ဒီအလုပ်သမားသမဂ္ဂတွေဒီရဲ့ဒီဆောင်ရွက်နေတဲ့ဒီလုပ်ငန်းစဉ်တွေပေါ်မှာကိုတေချာကိုကျွန်တော်တို့ဦးစားပေါ့နော်ဟိုဆွေးနွေးဖို့လိုမယ်ငါဆွေးနွေးဖို့လိုမယ်မင်းမြတ်ဖို့လိုမယ်ပြီးရင်ကျွန်တော်တို့ဘာပဲပြောလဲ SME ဆိုတာကဒါအနေဆုံးခကြင်းငွေတိုးမြင့်ရင်
ဒီ SME လုပ်ငန်းဆိုင်ရာတွေပံ့ပိုးမှုဆိုင်ရာကိစ္စရပ်တွေကိုအစိုးရအနေနဲ့စီစီးဆောင်ရမယ့်အပိုင်းတစ်ပိုင်းပေါ့ခင်ဗျာကျွန်တော်တို့အဲ့လိုမျိုးရောပြီးတော့ကျွန်တော်တို့ကိုမမြင်စေချင်ဘူးအဲ့တော့အစိုးရအနေနဲ့ကတကယ်လို့အစဉ်ပြေအောင်မဆောင်ရကြမှာပါအစဉ်ပြေအောင်ဆောင်ရတဲ့အခါမှာသက်ဆိုင်ရာစိတ်ခူရာမှာကြီးကြီးလေးလေးဆွေးနွေးကြဖို့ဒါကတော့ကျွန်တော်တို့အကြံပြုချင်တာပေါ့